ယောဂီပုဂ္ဂိုလ်များကိုဣန္ဒြေတွေညီညွတ်ထည့်မြက်ပြီးတော့ဝိပဿနာတရားတွေတိုးတက်ကြောင်းဖြစ်တဲ့ဝိတုဒ္ဓိမေထဗ္ဗဓမ္မနာနဲ့ဣန္ဒြေထည့်မြက်ကြောင်းတရား၉ပါးကိုဟောကြားလာခဲ့ရမှာ၄ပါးပြီးသွားပြီ။ယနေ့ဟာယောဂီပုဂ္ဂိုလ်များအတွက်၅ပါးမြောက်ဣန္ဒြေထည့်မြက်ကြောင်းတရားဖြစ်တယ်နမတေကဥပ္ပန္နုပါဏဏသင်္ခါရဏခယမေဝပတ္တိယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုပွားအားထုတ်ခြင်းဟာတရားဝရိယတတိတမာတိပညာဆိုရဲ့ဣန္ဒြေတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်ဤထက်တရားတွေတည်ဆင်းနိုင်တဲ့တကြောင်တရားဖြစ်တယ်ဒုတိယတထသသက္ကိစ္စကိရိယာယတံပါတိတိသက္ကိစ္စကိရိယာယတထတို့ယုံနာဓမ္မသင်္ခါရတရားတို့ဤကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာသက္ကိစ္စကိရိယာယရိုရိုတေတေရှုမှတ်ပွားများအထောက်ချင်းဖြင့်တံပါတိတိဝိပဿနာဉာဏ်ဤထင်းမြက်ပြီးတော့တရားတွေတိုးတက်စေနိုင်တယ်ယုတ်တရားနဲ့တရားတွေရဲ့ကုံသွားတဲ့သဘောဆုံးသွားတဲ့သဘောပြည့်သွားတဲ့သဘောပြောက်သွားတဲ့သဘောချုပ်သွားတဲ့သဘောအဲ့ဒီသဘောကိုသိအောင်ရှုတဲ့နေရာမှာတက္ကိစ္စရှုမှတ်မှုတတိတရားမလွတ်အောင်ရိုရိုတေတေရှုမှတ်ပါရိုရိုတေတေဆိုတာမိမိရှုမှတ်ရမယ့်အမှတ်တရားလေးကိုတတိလွတ်မသွားအောင်ဝရိယစိုက်ပြီးရှုနေခြင်းဟာတန်တက်ကိစ္စပဲယူသေးတာ။ဘာကိုယူသေးတာလဲဆိုရင်တရားကိုယူသေးတာ။မိမိရှုမှတ်ရမယ့်တရားမလွတ်အောင်ရှုနေတာ။အဲလိုယူယူသေးသေးရှုမှတ်ပွားများအထုတ်ရင်လည်းပဲ။တရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေ၅ပါးတရားတွေညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထည့်ပြီးတရားတက်စင်နိုင်တယ်။နောက်နံပါတ်3ကတထသသာတိသကိရိယာယတံပါတိတိယုံနာဓမ္မသင်္ခါရတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုရမှာသာတိသကိရိယာယမနာမယအချမ်းမပြန့်အောင်ရှုမှတ်ခြင်းဖြင့်တံပါတိတိဝိပဿနာဉာဏ်ဤထက်တရားတွေတိုးတက်နိုင်နေရှုမှတ်တဲ့ကာကနမှာမယမနာရှုမှတ်ရမှာယန္နာယန္နာပြီးတော့မရှုမရဘူးအနိခိတတူတော်ရဲ့မချထားအပ်တော်ဝင်ရှိရမယ်မချထားအပ်တော်ဝင်ဆိုတာမိမိဓမ္မယုံမာတော့မှတ်ပြီးပြီငါအဆောင်ရောက်တဲ့အခါခဏနားလိုက်အောင်မယ်မရှုမတော်ပဲနဲ့အဲလိုအမှတ်တရားကိုချထားပြီးယန္နာပြီးတော့မရှုနဲ့ဒါနပရဂမောတဲ့မြဲမြံတဲ့ဝရိယရှိရမယ်မိမိရဲ့ကြိုးစားအထုံးမှုဟာဓမ္မယုံပေါ်မှာတော့ငါမလွတ်အောင်ကြိုးစားမယ်။အဆောင်ပြန်ရောက်တဲ့အချိန်ဟာမိမိနေရာပြန်ရောက်တဲ့အချိန်ဟာဒါမိမိတို့ရဲ့အာဏာခွင့်ပဲဆိုတဲ့အနေအားဖြင့်ဝရိယကိုရှော့မပြစ်လိုက်ရဘူး။ငြင်းငြင်းမြန်မြန်ဓမ္မယုံပေါ်မှာရှုမှတ်နေတယ်လို့ထိုင်ပြီးရှုမှတ်တယ်လို့ရက်တဲ့ခံမှလည်းပဲရှုမှတ်မှုမလွတ်အောင်ဝရိယစိုက်ထားရက်တဲ့ခံမလွတ်အောင်ရှုမှတ်တယ်လို့သွားတဲ့ခံမှလည်းမလွတ်အောင်ဝရိယစိုက်ပြီးရှုမှတ်နေရမယ်။ထိုင်တဲ့ခါမှလည်းမလွတ်အောင်၊လျောင်းတဲ့ခါမှလည်းမလွတ်အောင်၊စားတဲ့တောက်တဲ့ကရေချိုးရေတောက်မျက်နှာသစ်မှစ၍ရုပ်လိုတည်းမြအမူအရာတိုင်းကိုတတိမလွတ်အောင်ဝရိယစိုက်ပြီးတော့မယမနာရှုပွားအထုတ်နေခြင်းဟာတရားဝရိယတတိတမာတိပညာဆိုတဲ့ဣန္ဒြေတရားကိုညီညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထည့်ပြီးတရားတက်စေနိုင်တဲ့တရားပါတဲ့တရားတက်ကြောင်းနေပါနဲ့နောက်နံပါတ်၄ကတပ္ပယကိရိယာယတံပါတိတိဒီယုတ်တရားနံတရားတွေရဲ့ကုံဆုံးချုပ်ပြောက်သွားတဲ့သဘောကိုသိအောင်ရှုတဲ့နေရာမှာတပ္ပယကိရိယာယတင့်လျော်တည်ကိုယ်တာမိဝဲခြင်းဖြင့်လည်းပဲတံပါတိတိမိမိအားထုတ်နေစေဖြစ်တဲ့တရားတွေမ အစိုးရဖယ်တွတ်တက်လာနိုင်ပါလေမနေ့ကဘုန်းကြီးဒီနံပါတ်၄ဖြစ်တဲ့မိဝဲရမယ့်တပ်ပါရ9ပါးကိုဘုန်းကြီးဟောခဲ့ပြီအဲ့ဒီမိဝဲတင့်နာတွေကိုမိဝဲပြီးတော့မမိဝဲတင့်နာကိုရှောင်ပြီးတော့အာထုတ်သွားရင်ဣန္ဒြေ၅ပါးညင်ညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထက်ပြီးတရားတွေတွတ်တက်မိဝဲတင့်နာတွေကဘာတွေလဲမိမိတရားမဆုတ်ယုတ်စီပဲနဲ့မိဝဲတင်တဲ့အကြောင်းကိုမိဝဲရမယ်မိမိလိုချင်တဲ့တရားကိုပြီးနိုင်တဲ့ကမ္မထဆရာရှိရဲ့ဘုရားရှင်ဟောကြားတော်မူထားတဲ့တရားဒေသနာတော်အတိုင်းနိမနမ်းမှတုံ့တင်ညွန်ပြပြီးနိုင်တဲ့ဆရာသမားကောင်းရှိတဲ့နေရာအကြောင်းမိဝဲရမယ်မဝေးလွန်းမနေလွန်းတဲ့သံဃာရွာမိဝဲရမယ်ယောဂီပုဂ္ဂိုလ်တွေပြောတဲ့နဲ့စကားဆယ်ကုန်အဲ့ဒီတရားနဲ့သက်ဆိုင်တဲ့စကားကိုဒါမပြောအဖြစ်ပြောရမယ်။နောက်ပြီးတော့ဘုန်းကြီးတို့ယောဂီများတရားနဲ့သက်ဆိုင်တဲ့သီလနဲ့စတဲ့တရားတမာရီနဲ့စတဲ့တရားဝရိယနဲ့စတဲ့တရားပညာနဲ့စတဲ့တရားဒီစကားမျိုးတွေဒါမိမိတို့ပြောဆိုရမယ်။အဲ့လိုမိဝဲသိတဲ့စကားကိုမိဝဲပြီးတော့အားထုတ်သွားရမယ်။နောက်ပုဂ္ဂလာရဲ့အတူနေပုဂ္ဂိုလ်အတူနေနှစ်ယောက်တည်းတခန်းအတူတူနေကြတာတယောက်နဲ့တယောက်စေတဘောဓာချင်းမတူဘူးဆိုရင်တရားကြိုးစားလို့ရပါမလားဘယ်လိုမှမရနိုင်ဘူးတယောက်နဲ့တယောက်စေတဘောဓာချင်းကိုတူနေရနှစ်ယောက်စလုံးဟာပဟိတတောမိမိစိတ်ဟာတရားအာယုန်ထဲမှာပဲနိဗ္ဗာန်သို့စေလွတ်အပ်သောစိတ်ဆိုတာတရားအာယုန်ထဲမှာပဲစိတ်ကိုညွတ်ထားပြီးတော့ဘယ်နေရာမှာရှုမှတ်မှုမလွတ်အောင်တာတစ္ဆမနှမ်းမရကြမ်းမပြအောင်ရှုမှတ်နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်များမှာသရဝရိယသတိဓမ္မာရီပညာရီအိန္ဒြေတရားရီညင်ညွတ်ထင်မြင်ပြီးတော့တရားရီတင်နိုင်တယ်။နောက်ပြီးတော့မိဝဲသိင်းတဲ့ဘောဇဉ်ဘောဇနာတ္တပါယမြတ်တာဘူး။ဘောဇနာတ္တပါယမမြတ်တာရင်လည်းပဲတရားကြိုးစားလို့မရအောင်။နောက်ဥရုတ္တပါယမြတ်တာဘူးဣရိယာပဌာမြတ်တာဘူး။အဲ့လိုမိဝဲသိင်းတာတွေကိုမိဝဲပြီးတော့အာထုတ်သွားရင်မိမိအာထုတ်နေစေဖြစ်တဲ့တရားတွေစိုးရုံမှလားတိုးတက်မှလားဗျာတိုးတက်မယ်ယနေ့ယောဂီတို့နာကြားရမယ့်တရားကဘာလဲဆိုတော့တမရိတ္တသနိမိတ်တေကာဟိနာတမရိတ္တသဝိပဒနာတမရိဣလီနိမိတ်တေကာဟိနာနိမိတ်ဖြစ်ကြောင်းကိုကောင်းကောင်းမှတ်သားခြင်းဖြင့်လေတမ္ပါတိတိဝိပဒနာဉာဏ်နေထက်ပြီးတော့တရားတွေတိုးတက်စေနိုင်တယ်ဆိုလိုရင်းကဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာတစ်ခါတည်းရအားထုတ်တဲ့ယောဂီပုဂ္ဂိုလ်မှာစိတ်ဉာဏ်မှုတမာတိရဖို့အတွက်ဘေးကအထောက်အပံ့လေးတွေရှိပါတယ်ထိုင်ထားတဲ့ဣရိယာပုနောက်ပြီးတော့ယာတိဥဒုနောက်ကျမ်းမာကြီးကြောင်းကြံစိုက်မှုလေးနဲ့တစ်ခါတည်းသူ့ဟာလေးနဲ့သူအန်ချက်ညီသွားပြီဆိုရင်အဲ့ဒီနေ့အဲ့ဒီအချိန်ဟာတရားထုတ်လို့ကောင်းတာပဲတခါတည်းမှာယာတိဥရုဖောက်ပြန်တဲ့အတွက်ကြောင့်မို့တရားအားထုတ်လို့မကောင်းတာရှိတယ်တခါတည်းမှာမိမိရဲ့ကျမ်းမာရေးအဆင်မပြေမှုအတွက်ကြောင့်မို့တရားရှုမှတ်လို့မကောင်းတာမရှိပြီဘူးလားဗျာတခါတည်းကကြတော့လေထိုင်ထားတဲ့အထိုင်ကကိုအထိုင်မကျတဲ့အတွက်ကြောင့်မို့အားထုတ်လို့မကောင်းတာမရှိပြီဘူးလားတခါတည်းကကြတော့လေကြောင်းကြဆိုင်မှုလုံးနေလို့ဝရိယဆိုင်ကြောင်းကြဆိုင်ကိုလိုးနေလို့အာထုတ်လို့မကောင်းတာ ड़ी မရှိပြီဘူးလား။ဟေးယောဂီပုဂ္ဂိုလ်များမှာအဲ့လိုသူ့ရဲ့ญาติဥရုရဲ့ဇမ္မာရီရဲ့နောက်ပြီးတော့ဣရိယာပုရဲ့ကြောင်းကြဆိုင်မှုတွေရဲ့အလုံးညီမျှသွားလို့တခါတရံမှာတရားရှုမှတ်လို့တိတ်ကိုကောင်းတာရှိတယ်။အဲ့လိုရှုမှတ်လို့ကောင်းတဲ့အာယုံဟောင်းနမိတ်ဟောင်းလေးကိုမိမိတို့မှတ်သားထားရတယ်။ဘယ်နေ့ကဘယ်ချိန်မှာဘယ်နေရာလေးမှာထိုင်ပြီးတော့ရှုမှတ်ပွားများအားထုတ်လိုက်ရတာစိတ်တည်ငြိမ်မှုတမာတိခဏလေးနဲ့ရပြီးတော့အာယုံမှတ်စိတ်မိပြီးယုံနိုင်ရဲ့အဖြစ်အပျက်သဘောကြီးတိတိကျကျညာနဲ့ဒိဋ္ဌိနေအပြင်ငါတွေ့ကြရတိကြရရင်ဆိုတာလေဒီအာယုံဟောင်းနမိဟောင်းလေးမှတ်တာအဲ့လိုအာယုံဟောင်းနမိဟောင်းလေးကိုမှတ်ထားပြီးတော့မှနောက်တစ်ချိန်မိမိအားထုတ်လို့အကြောင်းအလျော်စွာအားထုတ်လို့မကောင်းဖြစ်တဲ့အခါမှာကိုယ်တော်ကအာထုတ်လို့ရခဲ့တယ်။တမာရီဖြစ်အောင်အာထုတ်လို့ရခဲ့တယ်။အာယုံဟောင်းနမိတ်ဟောင်းလေးယူပြီးတော့မှအာထုတ်ရတယ်။ဥပမာအားဖြင့် အခုဘုန်းကြီးတို့ယောဂီများမှာမိမိထိုင်ပြီးတော့ရှုမှတ်လို့အားထုတ်လို့ကောင်းတဲ့နေရာရှိတယ်။အဲလိုမိမိကဒီနေရာလေးထိုင်ပြီးတော့မှဒီဣရိယာပုတ်ကလေးနဲ့ရှုမှတ်ရတာတမာတိဖြစ်နေပြီဆိုရင်နောက်တနေရာပြောင်းရွှေ့ပြီးတော့ထိုင်ရရင်အဲ့ဒီပုဂ္ဂိုလ်တမာတိရပါမလား။မရဘူး။အဲကိုထိုင်နေကြနေရာလေးပြန်ပြီးတော့ကိုရမှာကိုပဲအဲ့ဒီမှာတမာတိကထူထောင်လို့ရတာရှိတယ်။တခါတည်းရမှာဈဉ္ဉံလျှောက်တာကိုဈဉ္ဉံလျှောက်နေကြဈဉ္ဉံအမှတ်တရားလေးနဲ့ကြွားတယ်နန်းနေချရင်းနဲ့မိမိကနန်းနေခင်းမှလည်းဒီနေရာပဲနေခင်းလျှောက်ပြန်တော့လည်းဒီနေရာပဲညလျှောက်ပြန်တော့လည်းဒီနေရာပဲမနေ့ကလျှောက်လည်းဒီနေရာဒီကနေ့လျှောက်လည်းဒီနေရာမနေ့ကလည်းဒီနေရာပေါ့ဒီနေရာလေးကိုကိုလျှောက်မယ်ဒီနေရာလေးဟာမိမိအတွက်စိတ်ကြည်နေမှုတမာတိဖြစ်စီတယ်ဈဉ္ဉံအာယုံမိရင်ယူထားတကယ်လို့မိမိရှောင်နေတဲ့နေရာကိုတဦးတယောက်ကဝင်ရှောင်နေပြီဆိုရင်မိမိကတခြားဈဉ္ဉံလမ်းပေါ်မှာရှောင်ရတဲ့အခါစိတ်ညင်မှုတမာတိမရတာတွေရောမရှိပေဘူးလားညာရှိတယ်ကိုရှောင်နေကြမဟုတ်တဲ့အခါကျတော့စိတ်တွေကပြန်ဒါကြောင့်ဈဉ္ဉံလမ်းရှောင်ပြီဆိုရင်တနေရာတလမ်းတစ်ဖြောင်းပဲရှောင်ရတယ်လို့ပြောတာတနေရာထဲမှာပဲရှောင်တလမ်းထဲမှာပဲရှောင်အဲ့ဒီတလမ်းမှာတစ်ဖြောင်းနဲ့ဖြောင်းနေတာလေတခြားနေရာကြီးပြောင်းရွှေ့ရှောင်ပြီဆိုရင်မိမိရဲ့ဈဉ္ဉံအမတ်တရားရှုမှတ်ရမယ့်အာယုံပေါ်မှာမရောက်ခဲနဲ့လမ်းပေါ်မှာရောက်သွားတာတည်းအဲတော့လမ်းပေါ်မှာရောက်သွားပြီဆိုဒီနေရာကိုရှောင်းနေကြမဟုတ်တော့ဂမုရှိနေရမယ်ဆိုရင်လည်းစိတ်ကဂမုစီရောက်သွားပြန်ရောဂျန်ရှိပြန်ရင်ဂျန်နဲ့ရောက်သွားပြန်ရောဒီနေရာမှာတခါနဲ့အနှိမ့်အမြင့်အလိုင်းထားနေတယ်ဆိုလိုင်းထားနေတယ်ဆိုရောက်သွားပြန်ရောရှုမှတ်တဲ့ကြွတဲ့အာယုံပေါ်လမ်းတဲ့အာယုံပေါ်ချတဲ့အာယုံပေါ်စိတ်ကမရောက်တော့တမာရင်းဖြစ်တော့ဘူးပေါ့ကိုရှောင်းနေကြနေရာလေးနဲ့ကိုတခါနဲ့ပြန်ယူပြီးတော့တမာရင်းကိုထူထောင်ယူရတယ်ရက်ပြီးရှုမှတ်တဲ့ခံမှလည်းဒီတိုင်းပဲကိုရှုမှတ်တဲ့နေရာလေးကိုကိုကရက်နေကြနေရာလေးကိုရှုမှတ်ရလို့ရှိရင်စိတ်ညစ်မှုတမာတိဖြစ်လာတာဒီလိုမျိုးပဲနဲ့မိမိရက်နေကြနေရာလေးရှုမှတ်နေကြနေရာလေးတခြားယောဂီပုဂ္ဂိုလ်တူတူယောက်ကသွားပြီးတော့နေရာယူပြီးတော့ရှုမှတ်နေပြီဆိုရင်ကိုကနေရာတစ်ကလေးနဲ့အားထုတ်နေရရင်အဲ့ဒီမှာစိတ်ကကိုပဲကိုရှုမှတ်တဲ့နေရာပဲရောက်နေတတ်တယ်။ဒါကြောင့်ယောဂီပုဂ္ဂိုလ်များတကယ်လို့တရားရှုမှတ်ရတာရှုမှတ်လို့အာယုံမမိဘူးဖြစ်နေပြီဆိုရင်မိမိတစ်ချိန်လုံးကထိုင်လို့ပဲဖြစ်စေဈဉ္ဉံလျှောက်လို့ပဲဖြစ်စေရက်လို့ပဲဖြစ်စေရှုမှတ်ရင်းနဲ့ရလာတဲ့အာယုံဟောင်းနမိတ်ဟောင်းလေးကိုပြန်ပြီးတော့အဲ့ဒီနေရာလေးကိုပြန်ယူပြီးတော့နေရာယူပြီးရှုမှတ်ပါတမာတိထူထောင်ပြီးတော့ရှုမှတ်ပွားများအားထုတ်သွားလို့ရှိရင်စိတ်ပင်ကြီးမှုတမာတိတွေရပြီးတော့တဏ္ဍဝရိယတတိတမာတိပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေညင်ညွတ်ပြီးတော့ဝိပဿနာဉာဏ်ဤထက်တရားတွေတိုးတက်လာနိုင်ပါလေ။ဒါကိုဘာနဲ့ဥမာပေးထားတယ်ဆိုတော့မုတ်ဆိုးစိုင်းတင်တာနဲ့ဥမာပေးထားပါလေ။မုတ်ဆိုးရဲ့အတတ်ပညာကိုဘုန်းကြီးတို့ယောဂီများဒီတိုင်းနဲ့လူပုဂ္ဂိုလ်တစ်ဦးတစ်ယောက်ကမုတ်ဆိုးအတတ်ပညာသင်ပေးလို့အားလုံးတက်မြောက်တာမဟုတ်ဘူး။မုတ်ဆိုးစိုင်းတင်ဆိုတဲ့စကားရှိတယ်။စိုင်ဆိုတဲ့တရားဟာအင်မတန်ပြည့်ရဲ့ကျွဲတယ်လို့ဆိုပါလေ။အဲ့တော့စိုင်ကနေပြီးတော့မှအမျိုးစုံပြောင်းလဲပြီးတော့နေရာဟိုလိုပြောင်းလိုက်တနေရာကိုဖြောက်သွားလိုက်တနေရာလေးဝင့်နေလိုက်အတန်လေးတိတ်ထန်းလိုက်အဲ့ဒီမုတ်ဆိုးကိုစိုင်ကနေပြီးတော့မုတ်ဆိုးရဲ့အတတ်ပညာကိုသင်ပေးတာအဲ့လိုသင်ပေးတယ်လို့ပဲအခုလည်းပဲယောဂီပုဂ္ဂိုလ်များမိမိတမာရီထူထောင်လို့မရရင်ကိုယ်အားထုတ်လို့ရခဲ့တဲ့အာယုံဟောင်းနမိတ်ဟောင်းလေးပြန်ပြီးတော့နှလုံးသွင်းလိုက်အဲ့လိုအာယုံဟောင်းနမိတ်ဟောင်းလေးနှလုံးသွင်းထိုင်ပြီးတော့ရှုမှတ်မှတမာရီဖြစ်တယ်ဆိုထိုင်ဣရိယာပုဂ္ဂိုလ်လေးနဲ့ပြန်ပြီးတော့နှလုံးသွင်းယူလိုက်ဈဉ္ဉံအမှတ်နဲ့မှတ်မှတ်တမာတိပြရတယ်ဆိုရင်အဲ့ဒီဈဉ္ဉံအာယုံလေးနဲ့တမာတိပြန်ပြီးထူထောင်ယူလိုက်အဲ့လိုဆိုရင်စိတ်ပြည့်ဉေမှုတမာတိတွေမြန်မြန်ရပြီးဝိပဿနာဉာဏ်ထူးမဉာဏ်ထူးတွေမြန်မြန်ဖြစ်နိုင်တယ်ဒါကြောင့်တွန်းမြန်ခြုံတိုးမုတ်ဆိုးဆိုင်တယ် ਨੇ တမာတိများဖြစ်ပွားစီလျင်အိန္ဒြေ၅ချက်တိုးတက်ဆုံးလင်ကျင့်ကြံသုံးလမ်းဆုံးနိဗ္ဗာန်ဝင်လို့ဒီမှာဆံပုံလေးရေးတာလေးကေတာလေးဆိုကြည့်လေအောင်တွန်းမြန်ခြုံတိုးမုတ်ဆိုးဆိုင်တယ်တမာရီများဖြစ်ပွားစေလျင်ဣန္ဒြေ၅ချက်တိုးတက်ဆုံးလျင်ကျင့်ကြံသုံးလမ်းဆုံးနိဗ္ဗာန်ဝင်တောမြိုင်ခြုံတိုးမုတ်ဆိုးဆိုင်တင်တမာတိများဖြစ်ပွားစေလျင်ဣန္ဒြေ၅ချက်တိုးတက်ဆုံးလျင်က จิจันตุลันสุนิพพานကြောင့်ဘုန်းကြီးတို့ယောဂီများမုတ်ဆိုးဆိုင်တင်တယ်လို့မိမိရဲ့တရားတမာရီထူထောင်တဲ့နေရာမှာလဲမိမိကိုယ်တိုင်မရနိုင်တဲ့ဣရိယာပုတ်နဲ့ရွေးချယ်ပြီးတော့မိမိကထိုင်ဣရိယာပုတ်နဲ့မှာတမာရီရခဲ့တယ်ဆိုရင်အဲ့ဒီထိုင်ဣရိယာပုတ်လေးနဲ့တမာရီကိုထူထောင်ပြီးတော့ကြိုးစားအထူယူရတယ်။ဈဉာဏ်အမှတ်ကလေးနဲ့မှာတမာရီရနိုင်တယ်ဆိုရင်ဈဉာဏ်အာယုန်လေးနဲ့ပဲတမာရီထူထောင်ပြီးတော့ကြိုးစားအထူယူရတယ်။ရပ်ပြီးတော့ရှုမှတ်မှတမာရီရတယ်ဆိုရင်အဲ့ဒီရချင်းဣရိယာပုဂ္ဂလိနဲ့တမာရီကိုထူထောင်ပြီးတော့မှတရားကိုကြိုးစားပြီးတော့အားထုတ်ယူရတယ်။အဲ့ဒီလိုတမာရီလေးတွေထူထောင်ထူထောင်ပြီးတော့အားထုတ်သွားရင်တည်ကျင်မှုတမာရီတွေအာကောင်ထက်တန်စွာရလာတဲ့အခါကျတော့ဣန္ဒြေ၅ပါးညင်ညွတ်ပြီးတော့ဝိပဿနာဉာဏ်နဲ့ထက်ပြီးတရားတွေတိုးတက်နိုင်တယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများဣရိယာပုတန်ဣရိယာပုတန်ဘယ်ဣရိယာပုနဲ့ပဲရှုရှုဒီတိချာချာရိုးရိုးသေးသေးရှုပေးပါရှုတယ်ရှုပြန်တော့လည်းပဲတကယ်ကိုပြဉ္ညာတရံကိုဖင်းပေါက်ပြီးတော့ပရမတ်သဘောလေးပေါက်အောင်ရှုပေးပါ။ထိုင်ပြီးတော့ရှုမှလို့ပင်နိုင်ဖြစ်တဲ့ဘောမှုပင်မှုအာယုန်လေးကိုရှုတဲ့အခါမှာလည်းပဲတည်တည်ချင်းတွန်းကန်တောင့်တင်းလာတဲ့သဘောလေးကိုတည်တည်ချာချာသိအောင်အာယုန်ပြုပြီးရှုပါ။ပင်နေဆိုရင်လည်းပဲတည်တည်ချင်းတည်တည်ချင်းရွရွရွရွသွားတဲ့သဘောလေးကိုတည်တည်ချာချာသိအောင်ဝါရောဒရဲ့သဘာဝလေးကိုတည်ချမ်းမြင်အောင်ရှုပေးပါ။အဲ့ဒီသဘာဝယုံနာကိုမြင်ပြီးဆိုမှဟိုဘက်ကသင်္ကတလက္ခဏာအမြင်ညာလက္ခဏာဆိုတဲ့လက္ခဏာတွေထင်နေလက္ခဏာ၃မျိုးရှိတယ်သဘာဝလက္ခဏာရဲ့သင်္ကတလက္ခဏာရဲ့အမြင်ညာလက္ခဏာရဲ့လက္ခဏာ၃မျိုးတရားအထုတ်တဲ့အခါမှာဘုန်းကြီးတို့ယောဂီများရဲ့ဉာဏ်ကိုစောင့်ပြီးတော့ကမ္မဋ္ဌာန်းဆရာများယူကြတာဖန်တာဒီနေရာဒါလေး၃ချက်နဲ့ဖန်တာပဲသဘာဝလက္ခဏာဆိုတာကအခုရှုမှတ်တိုင်းမိမိရဲ့ခန္ဓာကိုယ်မှာကြည့်ပါပထဝီအာဝတေဇောဝါယောဆိုတဲ့ဓာတ်၄ပါးပဲရှိပါတယ်။ဓာတ်၄ပါးပဲစုဝေးရှိတာကိုဘုန်းကြီးတို့ရှုတဲ့အခါမှာဖောင်းနဲ့ပင်နဲ့လို့ရှုနေရင်ဒါအစွန်းအဖြစ်ပြောရရင်ဒါပြင်းညက်ကြည့်တယ်။ရှင်များတို့ပြင်းညက်ရှုနေတာလို့ပြောကြရရှိပါတယ်။သို့တော်တည်တည်ချာချာရှုလို့ဒီမှာသဘောပေါက်လာပြီဆိုရင်တကယ်သဘာဝမြင်လာပြီဆိုရင်ဖောင်းနေဆိုတဲ့အခါမှာတောင့်တင်းတွန်းကန်ပြီးတော့ကားတက်လာတဲ့သဘောတွန်းကန်လာတဲ့သဘောတွန်းကန်နေတဲ့သဘောဒီသဘောလေးမတွေ့ရပြီဘူးလား။ဒါပါဋ္ဌကိုတွေ့နေတာလေ။ဝါယောဒလေးကိုတွေ့နေတာ။ပိနေဆိုတဲ့ခံမှာလည်းတေချာစွတ်ပြီးတော့ကြည့်ပေါ့။ဝမ်းပိုက်ဆိုတဲ့တရံမထင်တော့ဘဲနဲ့တည်ရွေချင်းတည်ရွေချင်းရွေ့ရွေ့ရွတ်ရွတ်သွားတဲ့သဘောလေးမတွေ့ရပြီလား။ဒါပါဋ္ဌကိုတွေ့နေတာလေ။ဝါယောဒလေးကိုတွေ့နေတာ။အဲလိုဘောင်းနာပိနာလေးကိုယောဂီကအစမပြရှုနေရင်ကခန္ဓာကိုယ်အောက်ပိုင်းကဖြစ်စီပူတဲ့သဘောအေးတဲ့သဘောမတွေ့ရဘူးလား။ကျန်းတဲ့ခြေနဲ့ဆင်းတဲ့ထိရဲ့နေရာကျန်းတဲ့ပြင်းမနဲ့ထိထားတဲ့နေရာကပူနေတဲ့သဘောလေးတွေ့ရတတ်တယ်။အေးရတဲ့အေးတဲ့သဘောလေးတွေ့ရတတ်တယ်။အဲ့လိုပူနေတဲ့သဘောအေးတဲ့သဘောလေးတွေ့နေရင်ဒါပါဋ္ဌကိုတွေ့နေတာလေတေသောဓာတ်လေးကိုတွေ့နေတာဒါသဘာဝတွေမြင်နေတာလေယောဂီကငါဆိုတဲ့ဒီမှာပြဉ္ညာတရံကြောက်သွားပြီးတော့တခဲကိုပရမတ်ပူနေတဲ့သဘောလေးတေသောဓာတ်ရဲ့သဘောလေးပါလားဒီနေရာမှာခြေရောက်ဆိုတာလည်းမထင်ရှားဘူးတင်မဆိုတာလည်းမထင်ရှားဘူးကိုဆိုတာလည်းမထင်ရှားဘူးတကယ်ထင်ရှားသိနေတာကတေသောဓာတ်ရဲ့ပူမှုသဘောတတ်တဲ့ကလေးပါပဲလားလို့အမှန်သိသွားတာဒါသဘာဝသိနေတာပဲတကယ်လို့ကျမ်းနဲ့ထိနေတဲ့နေရာကတခါတည်းဟာဘုန်းကြီးတို့ယောဂီများမှန်နေတဲ့သဘောတွေရောမထင်ရှားပြီဘူးလားကျမ်းမြင်ကြီးတစ်ခုလုံးနဲ့ဒီမှာကျမ်းနဲ့ထိထားတဲ့နေရာလေးကတင်ပန်းနဲ့ထိတဲ့နေရာလေးကတခါကဲလုံးတစ်ခုကိုခုထိုင်ထားသလိုမှန်နေတဲ့သဘောတွေထင်ရှားနေအဲ့ဒါပထဝီဓာတ်ပဲဗာဓာတ်ပါလိမ့်မယ်ပထဝီဓာတ်ထင်ရှားနေတာအဲ့ဒီနေရာကိုမိမိကဟောငါတင်ပန်းကြီးနာတာပဲနာနေမှန်နေတာကငါတင်ပန်းကြီးပဲလို့ငါပဲလို့ထင်နေရင်ဒါပညာကြီးပဲအဲ့ဒီနေရာမှာတကယ်ကိုပရမတ်သဘောပေါက်သွားတဲ့ပုဂ္ဂိုလ်ကြတော့ဟောမာနေတဲ့သဘောတတ်တက်ကလေးပဲသိတယ်တင်မဆိုတာမသိတော့ဘူးပါဆိုတာမသိတော့ဘူးယနေ့မှငါကိုငါခန္ဓာဆိုတာမသိတော့ဘူးအဲ့ဒီတကယ်ကိုပရမတ်သဘောလေးမာသဘောတတ်တက်ကလေးပဲသိနေတယ်အဲ့လိုသိနေတာဟာတကယ်ကိုဒါသဘာဝလက္ခဏာမြင်နေတာနောက်ယောဂီပုဂ္ဂိုလ်တို့ထိုင်ပြီးတော့အမှတ်ကောင်းနေတဲ့အခါမျိုးမှာတခါတည်းရ ချွေးများယူစည်းကြနေတယ်လို့နေပေစားကနေပြီးတော့ချွေးတွေကစီးပြီးမိမိရဲ့ပါဘောကနေပြီးတော့မေးစီဘောချသွားတာလေးတွေမထင်ရှားပြီဘူးလားဗျာယူစည်းနေတဲ့သဘောလေးတွေဘာသဘောပါလိမ့်မယ်တကယ့်ကိုယူစည်းနေတဲ့သဘောလေးထင်ရှားနေကြတာအဘောဓာတ်ပဲဗာဓာတ်ပါလိမ့်မယ်တခါတည်းဟန်ကြတော့လည်းပဲဘုန်းကြီးတို့ယောဂီများခေါင်းကြီးတစ်ခုလုံးကိုကြိုးကြီးနဲ့ဆွဲပြီးတော့စီးထားတယ်လို့တင်းဖွဲ့နေတဲ့သဘောမရှိပြီမထင်ရှားပြီဘူးလားရင်အဲ့လိုဖွဲ့စည်းနေတဲ့သဘောကလည်းပဲဗာဓာတ်ပါလိမ့်မယ်အဘောဓာတ်ပဲအဲ့တော့တေချာရှုလိုက်တဲ့အခါကျတော့ညာထဲမှာတကယ့်သဘာဝလေးတွေမတွေ့ရပါဘူးလားအဲ့ဒီသဘာဝဟာရုပ်တရားကြီးဘာတရားတွေလဲသိနေတာလေးတွေကကဲဒီသဘာဝယုံနာကိုအမှန်မြင်တာဆိုတာကယုံနာကွဲပြီးပြီးတော့တာပဲဒီတိုင်းသိရမှာသဘာဝကိုမြင်မှယုံနာမြင်တယ်သဘာဝမမြင်ရင်ယုံနာမြင်မှမလားမမြင်ဘူးဟောယောဂီပုဂ္ဂိုလ်များမှာကြည့်ဟေးအဲ့လိုရှုမှတ်နေရင်ကဒီတဲ့တမာရီတရားတွေအာကောင်းထက်တန်လာတဲ့ခါကျတော့ဩတင်ခတ္တလက္ခဏာတွေဗာလက္ခဏာတွေလေတင်ခတ္တလက္ခဏာဆိုတာကစာလို့ပြောရရင်ဥပံထိပင်ဖြစ်တာရင်တည်တာရင်ပြက်တာရင်အစရင်အလယ်ရင်အဆုံးရင်ဒီကသုံးစကားနဲ့ပြောမယ်ဆိုရင်အစပိုင်းအလယ်ပိုင်းအဆုံးပိုင်းဒါကိုသွားသိတာတင်ခတ္တလက္ခဏာပဲယောဂီပုဂ္ဂိုလ်တို့ကပင်တိုင်ထားပြီးရှုနေတဲ့ဖောင်းမှုပင်မှုအာယုံလေးဖောင်းအာယုံလေးကိုရှုနေတဲ့အခါမှာအစာပိုင်းယောဂီပုဂ္ဂိုလ်ရှုစားယောဂီကအလယ်ပိုင်းလေးပဲသိတယ်။ဘယ်ပိုင်းကိုသိနေလဲ။ဖောင်းနေတာတော့ပဲသိတယ်။ပင်သွားရင်ပင်သွားတာတော့ပဲသိတယ်။ဒါအလယ်ပိုင်းကိုသိနေတာ။ဒီဒီချာချာစူးစူးဆိုင်ဆိုင်တတိညာန်ထားပြီးဝိညာဉ်ဆိုင်ရှုနေတဲ့ပုဂ္ဂိုလ်မျိုးကြတော့ဖောင်းတာလေးရဲ့စာပြီးဖောင်းလာတာရောမသိပေဘူးလား။ဖောင်းမှုလေးရဲ့အလယ်တည်သွားတာရောမသိပေဘူးလား။ဖောင်းမှုလေးကုံဆုံးသွားတာရောမတွေ့လိုက်ရပါဘူးလားအစရောအလယ်ရောအဆုံရောအစရောအလယ်ရောအဆုံရောအကုန်သိနေတာဖြည်းဒီပြည့်ဖြည်းဒီပြည့်နဲ့ဥပတိပင်ဥပတိပင်အားလုံးအဲ့ဒီမှာအစအလယ်ဆုံးအကုန်သိနေပြီဆိုရင်အဲ့ဒီယောဂီကသင်္ခတလက္ခဏာထင်နေပြီဘာလက္ခဏာလဲဒါကြောင့်မို့ဒါနဲ့ပဲဘုန်းကြီးတို့ဉာဏ်ကိုဖမ်းရပါလိမ့်အဲ့တော့ဒီသင်္ခတလက္ခဏာဆိုတဲ့လက္ခဏာတွေကောင်းကောင်းကြီးပြည့်စုံလာတဲ့ယောဂီကြတော့အားကောင်းလာတဲ့ပုဂ္ဂိုလ်ကြတော့ဟောတာမင်ညလက္ခဏာဘာလက္ခဏာလဲ။တာမင်ညလက္ခဏာဆိုတာတာမင်ညလက္ခဏာဆိုတာအလယ်ပိုင်းမထင်ရှားတော့ဘူး။အစပိုင်းနဲ့အဆုံးပိုင်းနဲ့ထင်ရှားတယ်။ဘယ်ပိုင်းနဲ့ဘယ်ပိုင်းထင်ရှား။ဒီအစပိုင်းနဲ့အဆုံးပိုင်းဥမာအဖြစ်ပင်နေဖြစ်တဲ့ဖောင်းမှုပင်မှုအာယုန်လေးကိုယောဂီရှုနေတဲ့အခါဖောင်းမှုလေးစပေါ်လာတာသိတယ်ဖောင်းမှုလေးဆုံးပြောက်သွားတာသိတယ်အစပိုင်းရဲ့အဆုံးပိုင်းရဲ့တော့သိတယ်။အလယ်ပိုင်းကမထင်ရှားတော့ဘူး။ပိန်နေလို့ရှုမှတ်လိုက်တယ်ဆိုရင်ပိန်မူလေးစားပြီးပိန်သွားတာနဲ့ပိန်မူလေးဆုံးသွားတာနဲ့ဒါပဲသိတယ်။အစပိုင်းနဲ့အဆုံးပိုင်းပဲသိတယ်။ကြွားတယ်ရှုရင်လည်းဒီတိုင်းပဲ၊နှမ်းတယ်ရှုရင်လည်းဒီတိုင်းပဲ၊ချားတယ်ရှုရင်လည်းဒီတိုင်းပဲ။အဲ့လိုအစနဲ့အဆုံးကိုသိနေတယ်ဆိုတာအဖြစ်နဲ့အပြည့်ကိုသိနေတာ။ဘာနဲ့ဘာကိုသိနေလဲ။မြင်တာသိတာလားမမြင်တာသိတာလား။ဟေးအဲ့ဒီအဖြစ်နဲ့အပြည့်သဘောလေးကိုမြင်နေပြီဆိုရင်ဒါတန်မြင်ညလက္ခဏာထင်ပြီ။ပါလက္ခဏာနဲ့ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့ပြောရင်ဥဒိယပယဉာဏ်ဖြစ်နေပြီ။ဗာဉာဏ်ဖြစ်နေပြီလေ။ကဲဒီတော့အဖြစ်အပျက်ကိုမြင်ဖို့အတွက်ဒီမှာဉာဏ်လေးတွေဟာရှေ့ကကိုယ့်ရှေ့ကမရှိပေဘူးလား။ချက်ချင်းချက်ချင်းကြီးအဖြစ်အပျက်ကိုမြင်မှာပါလား။တဘာဝမှမထင်မဲနဲ့တဏှညာလက္ခဏာဘယ်လိုမှမဖြစ်နိုင်လေဘူး။တဘာဝလက္ခဏာကောင်းကောင်းထင်မှတင်္ကရလက္ခဏာအားကောင်းလာတယ်။တင်္ကရလက္ခဏာဖြစ်တယ်။တင်္ကရလက္ခဏာအားကောင်းပြီဆိုမှဟိုဘက်ကတဏှညာလက္ခဏာဆိုတာထင်နေ။ဒါကြောင့်အဖြစ်အပျက်ကိုမြင်ဖို့အတွက်ရှေ့ကဉာဏ်လေးတွေပေါ်ဖို့ရမကြိုးစားရနိုင်ဘူးလားဗျာ။အဲရှေ့ကဖြစ်တဲ့ဖြစ်တဲ့ဉာဏ်လေးတွေဖြစ်တဲ့ဖြစ်တဲ့လက္ခဏာလေးတွေထင်ပြီးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာယုံနာရဲ့အဖြစ်အပျက်သဘောမမြဲတဲ့သဘောကိုယ်တိုင်ဉာဏ်နဲ့ဒဋ္ဌိမတွေ့နိုင်မိဘူးလား။ဒဋ္ဌိကိုတွေ့နိုင်တယ်။အဲ့ဒီတဏှာလက္ခဏာဖြစ်အောင်ကြိုးစား။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးတို့ဒီတရားမေးတဲ့အခါမှာဒီယောဂီကစပြီးတော့ဘာကိုပြောသလဲဆိုတာနားထောင်ပါသဘီရှုမှတ်ပုံမပြောဘဲနဲ့ကြော်ပြီးတော့အခုပြောတဲ့အဖြစ်အပျက်ကိုပြောနေပြီဆိုရင်ဒါမဟုတ်သေးဘူး။တဘာဝလက္ခဏာတွေကိုသူဘယ်လိုမြင်မလဲဆိုတာကိုဘုန်းကြီးတို့စောင့်ရတယ်ရက်စောင့်နေရ။အဲရက်စောင့်ပြီးတော့တရက၊နှစ်ရက်၊နှစ်ရက်၊၃ရက်၊၃ရက်၊၄ရက်၊၅ရက်၊၇ရက်လောက်တောင်စောင့်ကြည့်။စောင့်ကြည့်တယ်တဘာဝလက္ခဏာမမြင်သေးရင်ဟုတ်ကောမဟုတ်သေးဘူးပြန်ပြီးတခြားပြော။မှတ်ပုံတွေတခြားပြော။ဘယ်လိုသိရမလဲဘယ်လိုမြင်ရမလဲတခြားညွှန်ပေး။ညွှန်ပေးပြီးတော့တခြားအားထုတ်ခိုင်းတခြားအားထုတ်ခိုင်းရင်ဈဉ္ဉံရှောင်မှန်ရင်ဘယ်လိုတွေ့လာနိုင်မလဲ။ထိုင်ပြီးတော့ဖောင်းမှုပိန်မှုလေးမှန်ရင်ဘယ်လိုမြင်လာလိမ့်မယ်သိချင်ညွန်ပေး။အဲညွန်ပေးလို့ဒီချံအားထုတ်ပြီးဆိုတဲ့အခါကျတဘာဝလေးတွေကောင်းအောင်မြင်လာပြီဆိုမှအဲ့ဒီကြမှာအမှတ်တည့်ပြီ။ဒီပုဂ္ဂိုလ်ဒီအဲ့ဒီကြတော့မှအမှန်တိုင်းသူပြောလာတယ်။သူ့ရဲ့အခုမှစိတ်တည်ငြိမ်လာပြီ။စိတ်တည်ငြိမ်လာတဲ့အတွက်ကြောင့်မို့အခုတော့ဖြင့် ဖောင်းနေဆိုရင်ဘယ်လိုလေးဖြစ်သွားတာကို तू တွေ့နေပြီပိန်းနေဆိုရင်ဘယ်လိုဖြစ်သွားတာကို तू တွေ့နေပြီတကယ်တဘာဝကိုကောင်းကောင်းချင်းမြင်လာပြီအဲ့ဒီကြတော့မှဟိုဘက်ကတင်ကတာနဲ့တာမြင်ညဆိုတာလေလာတော့မှအဲ့တော့တရားတွေ့မြင်ပုံဟာလေဘုန်းကြီးတို့ယောဂီများအထက်ကတာဆရာဖွင့်ပြတာအထက်တာလေးနေမှာ၄မျိုးခွဲပြီးတော့ဖွင့်ပြထားတယ်တရားတွေ့မြင်ပုံတရားတွေ့မြင်ပုံဘယ်နှမျိုးပါလိမ့်မယ်၄မျိုးရှင်းကသမထတရားနဲ့ဝိပဿနာတရား၂မျိုးသမထဘာဝနာဝိပဿနာဘာဝနာနှစ်မျိုးရှိတယ်အဲ့ဒီသမထဘာဝနာဝိပဿနာဘာဝနာလို့ဆိုရဲအဲ့ဒီဘာဝနာနှစ်မျိုးလုံးအာမထုတ်ဘူးခဲ့တော့ပုဂ္ဂိုလ်ဖြစ်လို့ရှိရင်တဲ့တရားကွင်ဝင်ပြီးတော့ရှုမှတ်တဲ့အခါမှာတရားရှုမှတ်လို့လည်းမကောင်းဘူးတမာရင်းဖြစ်ဘူးတရားသဘောများကိုလည်းပဲသူတော်တော်နဲ့မတွေ့နိုင်ဘူးတဲ့ရာနံပါတ်၁ကဒါသမထဆိုတဲ့ဂုဏ်တော်တွေပွားများအားထုတ်မှုပေါ့သမထဘာဝနာတွေပွားများအားထုတ်မှုသူတစ်ခါမှမပြုတ်ဘူးသေးဘူး။နောက်ဝိပဿနာဘာဝနာဆိုတဲ့ပွင့်ရန်အာရုံကိုရှုမှတ်မှုဆိုတာလည်းသူတစ်ခါမှအားမထုတ်ဘူးသေးဘူး။အဲ့ဒီသမထဘာဝနာနဲ့ဝိပဿနာဘာဝနာကိုတစ်ချိန်တစ်ခါလေးမှသူအလေးအကျင့်မပြုတ်ဘူးသေးဘူးဆိုရင်တရားကွင်ဝင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကတရားမှတ်လို့မကောင်းမင်းနဲ့ဝေဒနာတွေတဲပြီးစိတ်တွေထွက်ပြီးတော့စိတ်ဓာတ်တွေတိုးတက်လာမလားဆိုးရုံနေမလားဗျာ။စိတ်ဓာတ်တွေဆိုးယုံနေတယ်အဲ့ဒီပုဂ္ဂိုလ်ဟာတရားကွင်ကတော့ငါထွက်ပြေးရကောင်းမလားတော့ဒီလိုဖြစ်နေတယ်တရားအားထုတ်လို့ကောင်းလို့လားမကောင်းသေးလို့လားရှုမှတ်လို့ကိုမကောင်းသေးဘူးတရားရှုမှတ်လို့လည်းမကောင်းဘူးရှုမှတ်လို့မှမကောင်းတော့တရားသဘောတွေရောတွေးပါမလားလဲတရားသဘောလည်းမမြင်နိုင်ဘူးတဲ့နံပါတ်၁နောက်နံပါတ်၂ကရှင်းကဝိပဿနာတရားကိုတော့အားထုတ်ဘူးတယ်အလေးအကျပြုဘူးတယ်ပေါ့ဆယ်ရက်တန်းဒီ၁၅ရက်တန်းဒီသုံးဖို့ဆယ်ရက်တစ်ကြိမ်သုံးဖို့ဆယ်ရက်နှစ်ကြိမ်စသည်ပေါ့အဲလိုဝိပဿနာတရားကိုအားထုတ်ဖူးတဲ့အလေးထားရှိခဲ့ဘူးတယ်ဒါပေမဲ့သမထတရားတော့သူတစ်ခါမှအားမထုတ်ဘူးသေးဘူးအဲလိုအားမထုတ်ဘူးသေးတဲ့ပုဂ္ဂိုလ်ဖြစ်လို့ရှိရင်တဲ့ဒီပုဂ္ဂိုလ်ဟာတရားရှုမှတ်တဲ့အခါမှာတော့ရှုမှတ်လို့မကောင်းဘူးစိတ်ကြီးပြန်စိတ်တွေကလည်းပြန်တယ်ဝေဒနာတွေကလည်းတက်တယ်သို့တော့အဲဒီပုဂ္ဂိုလ်ဟာဝိပဿနာဘာဝနာတရားကိုအားထုတ်ခဲ့ဘူးတဲ့အလေးအကျင့်ရှိလာခဲ့တဲ့အတွက်ကြောင့်တရားသဘောတွေကိုတော့သူကောင်းကောင်းကြီးသိတယ်။တရားသဘောတော့မြန်မြန်ကြီးတွေ့လွယ်တယ်။အဲ့ဒီပုဂ္ဂိုလ်ကနံပါတ်နဲ့ပုဂ္ဂိုလ်ကဝိပဿနာတရားအားထုတ်ခဲ့ဘူးတဲ့အလေးအကျင့်ရှိတယ်။သို့သောသမထကိုတော့အားမထုတ်ဘူး။သမထအားမထုတ်ဘူးရဲ့အတွက်ကြောင့်မို့သူဟာတရားအားထုတ်တဲ့ကဝေဒနာတွေတက်တယ်။စိတ်တွေလည်းထွက်တယ်။သို့သောတတိထဝရိယစိုက်ပြီးရှုတဲ့အခါရှုမှတ်လို့ရတဲ့အခိုက်ကလေးအခိုက်ကလေးမှာတော့ဖြင့်သူဟာတရားသဘောတွေကိုကောင်းကောင်းကြီးမြင်တယ်တဲ့ဒီပုဂ္ဂိုလ်ကနံပါတ်1နောက်နံပါတ်3ပုဂ္ဂိုလ်အဲဒီနံပါတ်3ပုဂ္ဂိုလ်ကရှင်းကသမထဘာဝနာတရားကိုအားထုတ်ဖူးတဲ့အလေးအကျင့်ရှိခဲ့ဘူးတယ်သမထတရားတွေပွားများတယ်ဂုဏ်တော်တွေပွားများခဲ့တယ်တခုရင်းသောအာယုံကိုစိုက်ပြီးရှုမှတ်ခဲ့တယ်အဲလိုရှုမှတ်ခူးရှုမှတ်ခဲ့ဘူးတဲ့အလေးအကျင့်သူ့မှာရခဲ့ဘူးတယ်သို့တော့ဝိပဿနာတရားတော့ဖြင့်တစ်ချိန်လေးမှအာမထုတ်ဘူးသေးဘူးဝိပဿနာကွင်းလည်းတခါမှမဝင်ဘူးသေးဘူးအဲ့လိုပုဂ္ဂိုလ်ဆိုရင်တရားရှုမှတ်လို့တော့ကောင်းမယ်ဝေဒနာတွေမတက်ဘူးအကြာကြီးထိုင်နိုင်တယ်ပေါ့ဗျာသမထတရားတွေအာထုတ်လာခဲ့တဲ့ပုဂ္ဂိုလ်ကတခါနဲ့မလှုပ်ပဲမရှားပဲမရွှေပဲမပြောင်းပဲနဲ့အကြာကြီးထိုင်နိုင်တယ်သို့တော်လည်းပဲဝိပဿနာတရားကိုအာမထုတ်ဘူးတဲ့အတွက်ကြောင့်မို့တရားသဘောတွေတော့ဖြင့်တော်တော်နဲ့မတွေ့နိုင်ဘူးတဲ့တရားသဘောမမြင်နိုင်မသိနိုင်စိတ်ဉာဏ်မှုတမာရီတော့ရတယ်မလို့ဘူးတဏှာကြီးလုံးလုံးမလို့ခဲနဲ့ကြာကြီးထိုင်နေတယ်တဏှာကြီးဝဲထိုင်နေတယ်တဏှာကြီးထိုင်နေတယ်ထိုင်နေနိုင်တယ်သို့တော်တရားရဲ့ယုံနိုင်ရဲ့ဖြစ်ဖြစ်သဘောလေးတွေမြင်သလားသိသလားမသိဘာမှမသိဘူးတရားသဘောကိုမတွေ့နိုင်ဘူးတရားသဘောလေးကိုသူသဘောမပေါက်ဒါဘာကြောင့်လဲဆိုရင်ဝိပဿနာတရားအာထုတ်ခဲ့ဘူးလို့လားအာမထုတ်ဘူးသေးလို့လားဗျာအာမထုတ်ဘူးသေးလို့အဲ့လိုအာမထုတ်ဘူးသေးတဲ့အတွက်ကြောင့်မို့သူ့မှာတရားသဘောတွေမမြင်တရားတွေမတွေ့ဟောနောက်တစ်ခါနံပါတ်၄ပုဂ္ဂိုလ်နံပါတ်၄ပုဂ္ဂိုလ်ကြတော့2မျိုးလို့သမထရောဝိပဿနာရော2မျိုးစလုံးအာထုတ်ခဲ့ဘူးတယ်အလေးအကျင့်ရှိခဲ့ဘူးတယ်သမထတရားတွေလည်းပွားခဲ့တယ်ဂုဏ်တော်တွေလည်းပွားခဲ့တယ်ဗုဒ္ဓနုဒ္ဓရီတွေလည်းပွားခဲ့တယ်မေတ္တာဘာဝနာတွေလည်းပွားခဲ့တယ်ဝိပဿနာတရားဆိုရင်လည်းပဲဆယ်စကန်းနေဆယ်စကန်းနေ2ကြိမ်3ကြိမ်4ကြိမ်စသည်ဝင်ခဲ့ဘူးတဲ့အဲ့ဒီလိုသမထရောဝိပဿနာရောနှစ်မျိုးစလုံးကိုအားထုတ်ခဲ့ဘူးတဲ့အလေးအကျင့်ရှိတဲ့ပုဂ္ဂိုလ်ဆိုရင်တဲ့တရားကွင်ဝင်လိုက်တာနဲ့တရားရှုမှတ်လို့လည်းကောင်းတယ်နောက်ပြီးတော့တရားသဘောတွေလည်းမြန်မြန်ကြီးတွေ့နိုင်တယ်တရားသဘောတွေလည်းမြန်မြန်ကြီးတွေ့နိုင်တယ် ဒါသမထာနဲ့အာထုတ်ဘူးတော့သူကဝေဒနာနဲ့မထင်ရှားစီပဲနဲ့အကြာကြီးမလို့မရှားပဲနဲ့ထိုင်နေတယ်မှတ်လို့ထိုင်လို့ကောင်းတယ်ပေါ့ဗျာတရားထိုင်လို့လည်းကောင်းတယ်တရားမှတ်လို့လည်းကောင်းတယ်သို့တော့တရားသဘောတွေမတွေ့ဘူးလားဆိုတော့ဝိပဿနာတရားအာထုတ်ခဲ့ဘူးတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်တရားသဘောလည်းပဲသူကသိတယ်ဉာဏ်ဉာဏ်ကြီးသိတယ်ဒါဘာကြောင့်လဲဆိုရင်သမထာရောဝိပဿနာရောနှစ်မျိုးစလုံးအာထုတ်ခဲ့ဘူးလို့ဘယ်နှမျိုးအာထုတ်ခဲ့ဘူးလို့လဲနှစ်မျိုးစလုံးအာထုတ်ခဲ့ဘူးတဲ့အလေးကျင့်ရှိတဲ့ပုဂ္ဂိုလ်အဲ့လိုအလေးကျင့်ရှိတဲ့ပုဂ္ဂိုလ်ကြတော့တရားဝင်ဝင်ပြီးအာထုတ်လိုက်တာနဲ့နှစ်မျိုးစလုံးပဲထိုင်နေထိုင်နေနဲ့မှတ်လို့လည်းကောင်းတယ်တရားသဘောလေးတွေလည်းပဲမြင်နေတာပဲသိနေတာဒါကိုဋ္ဌာတနိနိဋ္ဌကတာဘယ်လိုဖွင့်ပြကြလဲဆိုတော့ယောသသမ္ပတိအကတာတိကာရောယောသသမ္ပတိအကတာတိကာရောတတ္တဒုက္ခပတိပရဟောတိကတာရိကာရတခိပံယောအကျင့်ပုဂ္ဂိုလ်တိယောအကျင့်ပုဂ္ဂိုလ်တိသမထေသမထာတရား၌အကတာတိကာရောရှိကပြုဘူးလိလာဘူးသောအကြောင်းကုသို့မရှိသည်ဟောတိဖြစ်၏ရှင်ပုဂ္ဂိုလ်ဟာသမထတရားကိုတစ်ချိန်တစ်ခါမှမလေ့လာဘူးတဲ့အဲလိုမလေ့လာဘူးတဲ့ပုဂ္ဂိုလ်ဟာတတ္တထုသမထတရားကိုတစ်ချိန်တစ်ခါမှမလေ့လာဘူးတဲ့ပုဂ္ဂိုလ်အားဒုက္ခဆင်းရဲညှိုးညင်းသောပရိပရာအကျင့်သည်ဟောတိဖြစ်ပါ၏တရားဝင်ပြီးအားထုတ်လိုက်ရတာဆင်းရဲလိုက်တာပင်ပန်းလိုက်တာငါနဲ့တသက်နဲ့တကူဒီလောက်တစ်ခါမှမလုပ်ဘူးပါဘူးလို့ညည်းယူရအောင်အောင်ကိုဆင်းရဲတယ်တဲ့ဘုန်းကြီးတို့အခုတရားတစ်ချိန်မှမဝင်မှုသေးတဲ့ပုဂ္ဂိုလ်ရိတ်တာရောက်လာတဲ့အခါမှာတရားအားထုတ်ရင်ထွက်ပြေးခြင်းတော့အောင်ကိုပြန်မဆင်းရတာလေ။ဒါအားထုတ်ခဲ့ဘူးတဲ့အလေးချင်းရှိဘူးလို့လားမရှိဘူးလို့လားဗျာ။ဒါကြောင့်တတ္တတုသမထတရားကိုတစ်ချိန်တစ်ခါမှအားမထုတ်ခဲ့ဘူးသောပုဂ္ဂိုလ်အားဒုက္ခဆင်းရဲညှိုးညင်းသောပရိပရာအကျင့်တွေဟောဒီဖြစ်ပါ၏။အဲ့ဒီတရားအားထုတ်တဲ့အခါမှာအင်မတန်ကိုပြန်မနေတယ်။ကတ္တရိကာရတသမာဓိတရား၌သမထ၌ရှိကပြုဘူးလိလာဘူးသောအကြောင်းကုသိုလ်ရှိသောပုဂ္ဂိုလ်အားဒုက္ခချမ်းသာသောပฏิပဒါကျင့်သည်ဟောတိဖြစ်ပါ၏သမထတရားတွေရှိကလိလာခဲ့ဘူးတဲ့အလေးအကျင့်ရှိခဲ့တဲ့ပုဂ္ဂိုလ်ဆိုရင်တဲ့ယခုတရားခွင်မှာဝင်ပြီးအာထုတ်တဲ့အခါကျတော့ဒုက္ခပฏิပဒါဒုက္ခချမ်းသာသောပฏิပဒါကျင့်သည်ဟောတိဖြစ်၏ချမ်းသာတဲ့အကျင့်ပဲချမ်းသာလိုက်တာတရားထုတ်ရတာကောင်းလိုက်တာချမ်းသာလိုက်တာတဲ့ကိုယ်တိုင်ကိုကျင့်နှံ့ပြီးတော့သဘောကျဘာကြောင့်လဲဆိုတော့ရှင်းကအာထုတ်ခဲ့ဘူးတဲ့အလေးရှိလို့လားမရှိလို့လားအလေးချင်းရှိလို့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာဆေရတနာဝင်ပြီးတော့အာထုတ်တဲ့ပုဂ္ဂိုလ်များဟာဝေဒနာတွေနဲ့လုံးကြရရင်ပြီးတော့ပင်ပန်းသွားကြတယ်ဒါပေမဲ့ဒါကိုစိတ်ဓာတ်မကျအောင်နောက်တစ်ချိန်တော့ပြန်ဝင်ပြီဆိုရင်အင်မတန်ကောင်းလာမယ်ဆိုတာလေးကိုအားပေးလို့ရတယ်ဒါကြောင့်အလေးချင်းနေရှိခဲ့ဘူးတဲ့ပုဂ္ဂိုလ်ကြတော့ဘာမှအခက်အခဲမရှိဘူးဒုက္ခပရိပဒါချမ်းချမ်းသာသာနဲ့အာထုတ်နိုင်တယ်နောက်ဒါရင်လားဆိုတော့ယောပန္နဝိပဿနာယအကတာရိကာရောဟောတိယောပန္နယောအကျင့်ပုဂ္ဂိုလ်သည်ယောအကျင့်ပုဂ္ဂိုလ်သည်ဝိပဿနာယဝိပဿနာတရား၌အကတာရိကာရောရှိကပြုဘူးလိလာဘူးသောအကြောင်းကုသို့မရှိသည်ဟောတိဖြစ်၏ဝိပဿနာတရားကိုရှိကတစ်ချိန်တစ်ခါမှအာမထုတ်ခဲ့ဘူးသေးဘူးတဲ့အဲလိုအာမထုတ်ဘူးပဲဘူးတဲ့ပုဂ္ဂိုလ်မှာတော့ဖြင့်တတ္တထုဝိပဿနာတရား၌ရှိကပြုဘူးလိလာဘူးသောအကြောင်းကုသို့မရှိသောပုဂ္ဂိုလ်အားဒန္တာနေသောအဘိညာအတိညာဒုတိဟောတိဖြစ်ပါ၏။ယုတ်တရားနာတရားတွေဖြစ်တဲ့တရားတွေကိုသိမြင်နိုင်တဲ့ဉာဏ်ဟာအင်မတန်မှနှေးတယ်တဲ့ဉာဏ်အဖြစ်နှေးတယ်။ဝိပဿနာတရားအတွေ့အကြုံနဲတဲ့ပုဂ္ဂိုလ်ဝိပဿနာတရားကိုအာမထုတ်ဘူးတဲ့ပုဂ္ဂိုလ်ဝိပဿနာတရားတွေလည်းပဲတစ်ချိန်တစ်ခါမှမနာဘူးတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးဆိုရင်တရားအထုတ်တဲ့အခါမှာယုတ်တရားနာတရားတွေရဲ့အဖြစ်အပျက်အိစ္ဆဒုက္ခအနတ္တသဘောတွေသိဖို့ရအင်မတန်မှနှေးတယ်တဲ့တတ္တတုဝိပဿနာတရား၌ရှိကပြုဘူးလိလာဘူးသောအကြောင်းကုသိုလ်တို့မရှိသောပုဂ္ဂိုလ်အားဒန္တာနှေးသောအဘိညာအတိညာဒုတိဟောတိဖြစ်ပါ၏ကတ္တာရိကာရတံဝိပဿနာတရား၌ရှိကပြုဘူးလိလာဘူးသောအကြောင်းကုသိုလ်တို့ရှိသောပုဂ္ဂိုလ်အားရှိကလိလာဘူးသောဝိပဿနာတရား၌ရှိကပြုဘူးလိလာဘူးသောအကြောင်းကုသိုလ်တို့ရှိသောပုဂ္ဂိုလ်အားခိဗံလျင်းမြန်သောအဘိညာအတိညာဒုတိဟောတိဖြစ်ပါ၏ရှိကဝိပဿနာတရားတွေကိုလိလာဘူးတဲ့အာလင်အာထုတ်ခဲ့ဘူးတဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ဆရာကောင်းတမန်ကောင်းနဲ့တွေ့လိုက်ပြီဆိုရင်တရားတွေနှင်းနှင်းတွေ့မှလားမြန်မြန်တွေ့မှလားဗျာခိဗဗိညာတဲ့လျင်းမြန်နေတရားအသိဉာဏ်တွေကိုမြန်မြန်ကြီးတွေ့တယ်ဆရာကရှေ့ကနည်းနည်းလေးပြောလိုက်တာနဲ့အနိစ္စသဘောလေးပြောလိုက်တာနဲ့ဒုက္ခအနတ္တတွေပါမြင်ကုန်ပြီ အဲ့လိုတရားအသိဉာဏ်ကြီးမြန်မြန်ကြီးဖြစ်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့ယောဂီများတရားအထုတ်လို့ဒီကနေ့မိမိမှာတရားအထုတ်ရတာတရားမှတ်လို့မကောင်းဘူးဆိုရင်စိတ်ဓာတ်မကျနိုင်ဟုတ်တယ်မဟုတ်လားဗျာဒီကနေ့မှတ်လို့မကောင်းရင်ဒီအချိန်မှတ်လို့မကောင်းရင်ဒုတိယအချိန်မှမှတ်လို့ကောင်းခြင်းကောင်းမယ်ဒုတိယအချိန်မှမကောင်းရင်တတိယအချိန်နောက်နောက်ပိုင်းမှမှတ်မကောင်းရင်နေပိုင်းအချိန်မှမှတ်လို့ကောင်းခြင်းကောင်းလာလိမ့်မယ်ခုမှတမာရီအားလေးတွေမှတ်ချက်ကြီးတွေများလာပြီဆိုတဲ့ကတမာရီလေးအားလေးတွေကောင်းလာပြီဆိုရင်အမှတ်ကလေးတွေပူပူကောင်းလာလိမ့်မယ်တကယ်လို့နေခြင်းအချိန်တိုင်းမှမှတ်လို့မကောင်းသေးဘူးဆိုရင်ဟောညပိုင်းအချိန်မှမှတ်လို့ကောင်းလာလိမ့်မယ်အဆင်ပြေအဲ့လိုမှတ်လို့ကောင်းလာလိမ့်မယ်ဒီကနေ့မှတ်ရတာငါဖြင့်တရားကိုမိမိရရမှတ်လို့ကိုမရပါပဲလားစိတ်တွေရောက်ရခန့်နေတာစိတ်တွေပြတ်လိုက်တာစိတ်ဓာတ်မကြပါနဲ့ဒီကနေ့မှတ်လို့မရပါမယ်လို့လည်းပဲနောက်ရကြတော့မှတ်လို့တခါရင်အာယုမစိတ်မီးပြီးတော့စိတ်ပြင်းငြိမ်မှုတမာရီတွေအားကောင်းလို့ယုံနိုင်ရဲ့အဖြစ်အပျက်သဘောလေးတွေလည်းသိနိုင်တဲ့ဝိပဿနာဉာဏ်တူတွေရောမရနိုင်ပြီဘူးလားဗျာရနိုင်ပါရဲ့ဘာမှစိတ်ဓာတ်ကျပြီးစိတ်အားငယ်နေဖို့မလိုဘူးယောဂီများတကယ်လို့မိမိကကြိုးစားပြီးတော့အားထုတ်နေပါနဲ့ရကြတဲ့စောစောကပြောတဲ့ကဲလို့ပေါ့လေတရားကလည်းမှတ်လို့မရတရားမှတ်လို့လည်းမကောင်းရှုမှတ်ရတာလည်းပဲတခါတည်းစိတ်တွေကပြန်လဲဝေဒနာတွေကတဲအာယုမစိတ်ကမမိအဲ့လိုဖြစ်နေတဲ့အခါမျိုးမှာဘာမှစိတ်ဓာတ်မကျနိုင်တချိန်သောအခါကာလကမိမိဈဉ္ညာအမှတ်တရားလေးနဲ့မှတ်ခဲ့တာတမာတိလေးဘယ်လိုရခဲ့တယ်ဘယ်မှတ်ကလေးနဲ့မှတ်ရင်တမာတိရနိုင်လေဆိုရင်အဲ့ဒီအာယုဟောင်းနမိဟောင်းလေးပြန်ပြီးတော့ယူလိုက်ဖတ်တယ်မလားဗျာအဲ့ဒီနေရာလေးကိုသွားပြီးဈဉ္ညာအမှတ်ကလေးနဲ့ရှောက်ပြီးတော့မှန်လိုက်တမာတိထူထောင်လိုက်ဒီလိုဆိုရင်အဲ့ဒီမှာတမာတိတွေပြန်ရပြီးတော့နောက်အချိန်နေနောက်အချိန်နေကြအမှတ်တွေပြန်ကောင်းလာလိမ့်မယ်ဒီလိုမှမဟုတ်ဘူးမိမိကထိုင်ပြီးတော့အားထုတ်မှတမာတိရတယ်ဆိုရင်ငကိုတော့ကရှုမှတ်အားထုတ်ခဲ့တဲ့အာယုဟောင်းလေးကိုပြန်ပြီးတော့နှလုံးသွင်းလိုက်အဲ့ဒီနေရာလေးမှာသွားထိုင်ပြီးတော့တမာရီလေးထူထောင်လိုက်စိတ်တည်ငြိမ်မှုတမာရီလေးရပြီဆိုရင်နောက်ချိန်နောက်ချိန်နေမှာဆိုရင်ခဲစိတ်တည်ငြိမ်မှုတမာရီတွေရပြီးတော့ယုံနာအဖြစ်ဖြစ်ပြီးသိနိုင်တဲ့ဝိပဿနာဉာဏ်တွေလည်းပဲအဆင့်ဆင့်မဖြစ်နိုင်မိဘူးလားဗျာဖြစ်နိုင်ပါလေဒါကြောင့်ဘုန်းကြီးတို့ယောဂီများဝိပဿနာတရားအားထုတ်တဲ့အခါကာလမှာတခါတည်းဟမှာဘုန်းကြီးစိုးစိုးကပြောတဲ့ကဲ့သို့ဣရိယာပုမမျှတာလိုပဲဖြစ်စေ။ယာတိဥရုဖောက်ပြန်လိုပဲဖြစ်စေ။မိမိရဲ့ကျမ်းမာရေးချိုးရင်းလိုပဲဖြစ်စေ။ကြောင်းကြဆိုင်မှုဝိရိယနည်းနေလိုပဲဖြစ်စေ။ရှုမှတ်လို့မကောင်းဘူးဆိုရင်လည်းဘုန်းကြီးတို့ယောဂီများတစ်ချိန်လုံးကမိမိရှုမှတ်လို့ကောင်းခဲ့တဲ့အာယုဟောင်းနမိဟောင်းလေးပြန်ယူပြီးတော့စူးစမ်းသွားမယ်အားထုတ်သွားမယ်ဆိုရင်မိမိမှာစိတ်တည်မှုတမာရီတွေမြန်မြန်ဖြစ်လို့လူတည်ခြင်းမှုတမာရီတွေရပြီဆိုရင်ကတော့ဖြင့်အဲ့ဒီတမာရီမှာတဆင့်ရုပ်သဘောနာမ်သဘောအဖြစ်အပျက်သဘောတွေသိနိုင်တဲ့ဝိပဿနာဉာဏ်တွေမဖြစ်နိုင်ပြီဘုလားဗျာအေးဒီလိုဉာဏ်တွေပြည့်စုံလာပြီဆိုရင်တဏ္ဍဝရိယတတိတမာရီပညာဆိုတဲ့အိန္ဒြေ၅ပါးတရားတွေကရောညင်ညွတ်မလား क्वे ပြားမလားအဲ့လိုအိန္ဒြေ၅ပါးတရားတွေညင်ညွတ်လာတာနဲ့အမျာဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်တွေကရောထက်မလားတုံးမလားဗျာဒီတော့ဉာဏ်နဲ့ထက်မြက်လာပြီဆိုရင်မိမိအားထုတ်နေသေးဖြစ်တဲ့တရားတွေကဆိုးရုံမှလားတိုးတက်မှလား Okay ဒီတော့တရားတွေတိုးတက်ပြီးတော့ဘုန်းကြီးတို့အသိဉာဏ်ဒူးတွေမဲ့တရားဖို့တရားနိဗ္ဗာန်တရားတွေဒီအောင်မရနိုင်နေဘူးလားရနိုင်နေအခုဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကချိုးတိုင်းတက်နေတဲ့ယောဂီများကိုအောက်ကနေပြီးတော့တွန်းအားပေးပြီးတွန်းတင်ပေးနေတယ်လို့ပဲယောဂီတို့ကအားဆိုင်ပြီးတော့ကြိုးစားဖို့ပဲလိုတယ်ဘုန်းကြီးညွှန်ပြလိုက်တဲ့အတိုင်းပဲအဓိကတော့တက္ကိသကိရိယာယယိုယိုသေးသေးအမှတ်ကိုတတိယကိရိယာယမယံမနာပင်နဲ့ကြိုးစားဖို့ပဲမိမိအဆောင်ပြန်ရောက်တဲ့အခါမျိုးမှာမိမိကအိုးငါဒီချိန်လေးတော့ခဏနားလိုက်ဦးမှာပါဆိုတဲ့စိတ်မျိုးကိုမထားပဲနဲ့ဗဟိတထောမိမိရဲ့စိတ်ကိုတရားအာယုန်ထဲမှာပဲနှစ်တာဘယ်မှာနှစ်ထားရမလဲတရားအာယုန်ထဲမှာပဲနှစ်တာမိမိရဲ့အဖို့ဟာတခြားအဖို့မရှာနဲ့တရားအဖို့လေးနဲ့ပဲဘာအဖို့နဲ့ပါလိမ့်မယ်ဟေးအမတ်တရားအဖို့လေးနဲ့ပဲမိမိကထိုင်တော်လဲအမတ်တရားလေးနဲ့ရတ်တော်လဲအမတ်တရားလေးနဲ့သွားတော်လဲအမတ်တရားလေးနဲ့စားတော်လဲအမတ်တရားလေးနဲ့အိတ်တော်လဲအမတ်တရားလေးနဲ့ဘာပဲပြုဖို့ကိစ္စမှန်မှန်ရည်ပြုတိုင်းပြုတိုင်းဟာရှုမှတ်မှုအမှတ်တရားလေးနဲ့ဒီအမှတ်အဖို့ဝေးထားပြီးတော့ရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်ဣန္ဒြေတရားတွေညင်ညွတ်ထင်းမြက်ပြီးတော့ဝိပဿနာဉာဏ်တွေတဲ့လို့တရားအသိဉာဏ်တို့တွေမရနိုင်ပြီဘူးလားဗျာဒါကြောင့်မိမိရဲ့စိတ်တည်ငြိမ်မှုအာယုဟောင်းနမိတ်ဟောင်းလေးတွေကိုပြန်ပြန်ယူပြီးတော့နှလုံးသွင်းရှုမှတ်သွားခြင်းအပြင်မိမိတရားတွေဆုပ်ယုပ်မနေဘဲနဲ့တရားတွေတိုးတက်လာပါလိမ့်မယ်ထက်ကြောင့်ဒီဆောင်ပုလေးဆိုပြီးတော့ဒီနေ့တရားအသိဉာဏ်ဆိုနော်စိတ်ဒီကြည်ကြောင်နမိဟောင်းကောင်းကောင်းမှတ်ရမည်စိတ်ဒီကြည်ကြောင်နမိဟောင်းကောင်းကောင်းမှတ်ရမည် ခွန်ကြီးတို့ယောဂီတွေအခုဒီနေ့ဟောတဲ့တရားလေးသဘောပေါက်ပါတယ်နော်။ဘာကြောင့်လဲဆိုတော့ဒါလေးသဘောပေါက်မှာမိမိရဲ့တရားအမှတ်တရားတွေဆိုတာအမြဲတမ်းကောင်းနေတာမဟုတ်ဘူး။စောစောကပြောတဲ့အတိုင်းပဲဣရိယာပုကြောင့်ပဲဖြစ်စေ၊ယာတိဥရုကြောင့်ပဲဖြစ်စေ။နောက်ပြီးတော့မိမိရဲ့ဉာဏ်မရေးကြောင့်ပဲဖြစ်စေ၊မိမိရဲ့ကြိုးစားအားထုတ်မှုဆိုတဲ့ကြောင်းကြဆိုင်ဝိရိယလေးနည်းလို့ပဲဖြစ်စေအကြောင်းမျိုးမျိုးကြောင့်အားထုတ်လို့မကောင်းတဲ့ခါမျိုးမှာဘယ်နှစ်ဘယ်ချိန်ကဘယ်နေရာလေးမှာအားထုတ်လိုက်တာငါတမာကြီးတွေရလိုက်တာမှတ်လို့ကောင်းလိုက်တာဆိုတဲ့အဲ့ဒီအာယုံဟောင်းလေးပြန်ယူဟုတ်တယ်မလားအဲ့ဒီနေရာလေးမှာသွားပြီးဈဉ္ဉံမှတ်ကလေးနဲ့ဖြစ်စေတော့မှုထိုင်မှတ်ကလေးနဲ့ဖြစ်စေတမာကြီးအာယုံဟောင်းလေးယူပြီးတော့အားထုတ်ရင်စိတ်ကြည်ကြည်မှုတမာကြီးတွေမရပေဘူးလားဗျာအဲ့ဒီတမာကြီးလေးအခြေခံပြီးတော့ဆက်နဲ့ကြိုးစားအားထုတ်သွားလို့ရှိရင်ဘုန်းကြီးတို့ယောဂီများဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့အစဉ်စဉ်တဲပြီးတော့ရှင်ရင်းကြီးနဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်နေဘူးလားဒါကြောင့်တမာကြီးသာသနိမိတ်တေကာဟိနတတတို့ယုံနာဓမ္မသင်္ကာရတရားတို့ဤကိုဆုံးချုပ်ပြောင်းသွားတဲ့သဘောကိုသိအောင်ရှုရ၌သမာဓိသာသဝိပဿနာသမာဓိဤနိမိတ်တဲ့ခာဟိနနမိတ်ဖြင့်ကြောင်းကိုကောင်းကောင်းမှတ်သားခြင်းဖြင့်လည်းတမ္ပါတိတိဝိပဿနာဉာဏ်ဤထက်မြက်ကပြည့်စည်ပြည့်စုံစေနိုင်ပါ၏ကုန်၏ဣတိဤသို့ဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းအိမ်မှာရသူတရားတင်ညာ